မနက်ကတွေ့လက်ရှိဖြစ်ပေါ်နေတဲ့သွေးထက်တန်ရုံမှုတွေအဆုံးသတ်ရေးအာဆီယံကဂျာဝင်ဆောင်ရွက်ဖို့ခန့်ထားတဲ့အထူးကိုယ်စားလှယ်နဲ့မြန်မာစစ်တပ်အနေနဲ့အများဆုံးအပြည့်အဝဆောင်ရွက်ပေးဖို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကတောင်းဆိုလိုက်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရဝမ်ယူဆုဖ်အနေနဲ့သက်ဆိုင်သူတွေနဲ့တွေ့ဆုံပြီးဂျာ မြန်မာပြည်သူတွေအတွက်သာမကပဲစီမင်းစည်းကမ်းတွေအပေါ်အခြေခံရပ်တည်တဲ့အာဆီယံအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ပြောပါတယ်ဒီကနေ့စတင်ကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုအွန်လိုင်းကနေပြောကြားတဲ့မိန့်ခွန်းထဲမှာစင်ကာပူဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောကြားခဲ့တာပါမြန်မာနိုင်ငံအတွင်းကအခြေအနေတွေပေါ်သူတို့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံအတွက်အာဆီယံကအပြုသဘောဆောင်ပြီးငင်းငင်းနဲ့နီလာနဲ့ဂျာဝင်ဆောင်ရွက်ပေးနေမှုအပေါ်စင်ကာပူကထောက်ခံကြောင်းလည်းဝန်ကြီးချုပ်လီရှန်လုံကပြောပါတယ်ဒီတော့တွင်မြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေအာဆီယံနိုင်ငံတွေကဆက်လက်ပံ့ပိုးပေးတင်ကြောင်းအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးဌာနကပြောကြားလိုက်ပါတယ်ခင်ဗျာ